ရခိုင်ပြည်နယ်တွင်းမှာစီးပရိခါတွေမှာအရက်သားထိခိုက်ဒိဆုံးသူတွေရှိနေသလိုလက်နက်ကင်ဖွဲ့စည်းပြီးနေဆက်နွယ်တဲ့ဆိုတဲ့တန်တရားနဲ့ဖမ်းဆီးခံရသူရေအတွက်ကလည်းတိုးလာနေပါတယ်။အေးရခိုင်လက်နက်ကင်အဖွဲ့နဲ့ပတ်သက်တဲ့ဆိုတဲ့တန်တရားနဲ့ဖမ်းဆီးခံရသူအရေအတွက်အယောက်90ကျော်သွားပြီလို့ရခိုင်လူမှုဖွဲ့စည်းတွေကပြောပါတယ်။ပြည်စုံကိုထိုင်းချေဆိုင်ဖီဝေမြန်မာပိုင်းစင်တာကိုနိုင်ကိုအင်ကပြပြပေးပါလိမ့်မယ်ရှင
်။ဟုတ်ကဲ့ပါ။စီးရေပရိပခတင်းမှနေဆဲရခိုင်ပြည်နယ်မှာအေးရခိုင်လက်နက်ကင်အဖွဲ့နဲ့ပတ်သက်နေတဲ့ဆိုတဲ့တန်တရားနဲ့မြန်မာစစ်တပ်ကနေဖမ်းဆီးမှုတွေဆက်တိုက်ပြုလုပ်နေတာပါ။မနေ့ကဘူဒီတောင်မြို့နယ်ဒုံတိန်စစ်ဆောင်စခန်းနေရွာသား6ဦးကိုမြန်မာစစ်တပ်ကနေဖမ်းဆီးထားတယ်လို့စစ်ဆောင်စခန်းတွေကိုအကူအညီပေးဆောင်နေတဲ့ရခိုင်တိုင်းဒါမြို့နယ်များစီယုံသွေးမှုကိုစစောထွန်းကပြောပါတယ
်။သူတို့ရောကအနည်းဆုံးပေါ့နော်။သူတို့ရောကအဲ့ဒီဒုံတိန်နဲ့ဆိုလို့ရှိရင်ခုနမိုင်ရောက်ဝင်မှာပေါ့။သူတို့ကဒီရောကိုပြန်တော့ပြန်လာအဲ့လိုမျိုးတော့ရှိရှိတာပေါ့နော်။သူတို့ကရောကိုတော့ပြန်တော့ကြပြီးတော့မှတော်ပါရှိတဲ့သူတွေကိုတားကြတပ်တော့ပြီးတော့ဖမ်းလာကြည့်တယ်။အဲဒီတော့ရေးချင်မှလက်မှနေပြီးတော့ပြန်နေပြီးတော့တရားဖမ်းတော့လို့ပြောတယ်။သူကသူကတော့ဘူးခေါက်တယ်လို့ပြောစားပါတယ်။အရင်ကတော့မရောက်သေးဘူးကြောက်ခဲ့
။လက်ရှိသူတို့တွေကိုပယ်မှာထိန်းသိမ်းတမှမသိရှိသေးဘူးလို့ကိုစစောသွန်းကပြောပါတယ်။အဖမ်းခံရသူ6ဦးမှာဒုံတိန်ကယ်ဆယ်ရေးစခန်းမှာရောက်ရှိနေတဲ့တရက်ပြင်ကြေးရွာအုပ်စုအလဲချောင်းကြေးရွာကဖြစ်ပြီးခမီးလူမျိုးတွေဖြစ်တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကအတည်ပြုပြောပါတယ်။စွန်လ7ရက်နေ့တုန်းကလည်းရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကြောက်စိပင်ကြေးရွာဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးရွာသား25ဦးကိုစစ်တပ်ကနေမတင်ကမှုနဲ့ဖမ်းဆီးသွားခဲ့ပါတယ်။ဒီဖမ်းဆီးသွားတဲ့သူတွေထဲက10ဦးဟာကြောက်စိပင်ရွာကရွာသားတွေဖြစ်တယ်လို့ရခိုင်တိုင်းဒါမြို့နယ်များအစည်းအရုံးဥက္ကဋ္ဌဦးရွှေပေါ်စိန်ကပြောပါတယ်။
အဲ့ဒီရွာမှာမင်္ဂလာဝေးရှိတယ်။အဲ့မင်္ဂလာအခက်နဲ့မလုပ်ခင်မှာအကျိုးမိတ်ဆွေတို့တော့ရှိတယ်အမင်းနာဝဲကြကကျွန်တော်တို့ခင်မီလူမျိုးတွေပေါ့သူကစူးပြီးတော့ကြွားကြတဲ့အခါအစ်စင်ရင်းနဲ့တိုးပြီးတော့သူတို့ကိုမတင်ခါဘူးဆိုပြီးတော့ဖမ်းသွားတာပဲဖြစ်သွားလို့ကြာ
အဖမ်းခံရတဲ့သူတွေထဲမှာမြောက်ဦးမြို့နယ်စီတီတောင်စစ်ဆောင်စခန်းကစင်ဦးရွာသား9ဦးပါတယ်လို့စစ်ဆောင်စခန်းတာဝန်ခံဦးသိန်းရွှေမောင်ကပြောပါတယ
်လူရှောင်းရောင်းမင်းမတရားဆိုတော့မင်းသားကလဲလာပါပြီရောက်ကြတရားတော့ကျတော့ရှောက်ခွင့်မှာဘယ်သူနဲ့မှဆက်စပ်မှုမရှိပါသူတို့ကသူတို့ကကိုနေရတဲ့ရောမှာကိုယ့်ရဲ့ဒီပါတယ်ကြံခဲ့ပါလေအဲ့ဒါလက်ကြည့်တာပါလက်ကြည့်လို့အပြန်မှာဖမ်းတာပါ
ဖမ်းခံရသူ25ဦးထဲမှာကြောက်စီပြင်ကြေးရွာကဆိုင်အတွက်ကုန်ပစ္စည်းတွေဝယ်ယူပြီးပြန်လာကြတဲ့ဈေးရွက်တွေလည်းပါဝင်တယ်လို့လည်းဒေသခံတွေကပြောပါတယ်အဖမ်းဆီးခံရတဲ့သူတွေဟာမြောက်ဦးမြို့နယ်ရအောင်ပြင်ကြောက်စီပြင်ကြာကန်စင်ဦးရွာနဲ့ကြောက်တော်မြို့နယ်ရှောက်ချောင်းကာဘူးရွာကသူစုစုပေါင်း25ဦးဖြစ်ပြီးရခိုင်မျိုးနွယ်စုမျိုးလူမျိုးတွေဖြစ်ကြပါတယ်ဒီလိုစစ်တပ်ကနေမတင်ကမှုနဲ့ဖမ်းဆီးထားတဲ့သူတွေကိုစစ်ဆေးနေစေလို့တမတော်သတင်းမှပြန်ကြားရေးဖွဲ့အတူရင်းမှုဘုံမှုချုပ်စွန်မင်းထွန်းက VOA ကိုပြောပါရတယ်
။ကျွန်တော်တို့စစ်ဆေးနေတာရှိပါတယ်ခင်ဗျာ။ကျွန်တော်တို့စစ်ဆေးတဲ့ဟာတွေတော့ထူတော်ဆိုတော့မရပါဘူး။အဲ့ဒီတော့အကြောင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အရင်ထုတ်ပြန်ပြီးသွားမှာခင်ဗျာ
။လက်ရှိရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA ဖွဲ့တို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေစေဖြစ်ပါတယ်။မနေ့ကလည်းမင်းပြမြို့နယ်ဒိုင်းသာကြီးရွာနေမှာတပတ်တပွဲတို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဘုံမှုချုပ်စွန်မင်းတို့ကပြောပါတယ်။မြန်မာစစ်တပ်နဲ့ AA ဖွဲ့တို့စစ်ရေးပဋိပက္ခတွင်ကြီးရွာသားတွေလည်း AA နဲ့ဆက်နွယ်နေတယ်ဆိုပြီးဖမ်းဆီးခံရမှုတွေများပြားနေပါတယ်။ရခိုင်လူမှုဖွဲ့စည်းတွေကလည်းကောက်ယူထားတဲ့စည်ရင်ရမတင်ကမှုနဲ့ဖမ်းဆီးခံရမှုအရေအတွက်90ဆက်မနည်းရှိနေတယ်လို့အနောက်တကားဒေသအကူအညီစောက်ရှောက်ရေးဖွဲ့ခေါင်းဆောင်ဦးအောင်ထေးကပြောပါတယ်
။လက်ရှိကျွန်တော်တို့ကြောက်တော်ချင်းစခန်းမှာရှိတာက20ကျော်ရှိတယ်။နောက်ပြီးတော့ဒီစစ်တွေနဲ့မြောက်ဦးမှာရှိတာက20ကျော်။ခဏစီလောက်တော့ရှိနေတယ်ဗျာ။ဒီမှာစစ်စစ်ကန်နေရတာတော့အဲ့လိုလောက်တော့ရှိပါတယ
်။သူတို့တွေကိုအကြံဖက်မှုဥပဒေပုံမှန်50ဆမြင်ဆွဲနဲ့တော်လကောင်းမတရားတင်ဆွတ်သွယ်မှုဥပဒေ18သိန်းနဲ့တော်လကောင်းအမှုဖို့အရေးယူခံထားရပါတယ်ခင်ဗျာ
။နိုင်ကွင်းတိဆက်ပြီးထားတာဖြစ်ပါတယ်။